ထိုင်းမြန်မာနယ်စပ်အပါအဝင်ဒီထိုင်းနယ်စပ်တခြားမှာလှုပ်ရှားနေကြတဲ့ online ငွေလိမ်လည်ဂိုင်းတွေကိုထိုင်းနိုင်ငံနဲ့ပူးပေါင်းနှိမ်နှင်းဖို့အတွက်ပြည်ပြည်သူလုံခြုံရေးဌာနလက်ထောက်ဝန်ကြီးပန်ကောက်မြို့မှာရောက်နေပြီးတော့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့ပါတယ်ဒီအထက်မှာဒီမြန်မာနိုင်ငံဘက်ကကြားဖြန့်ဂိုင်းတွေထံကိုရောက်နေကြတဲ့ဒီတရုတ်နိုင်ငံသားတွေကိုအ мян ဆုံးကယ်တင်ဖို့လည်းညှိနှိုင်းခဲ့ကြတယ်ဆိုတာကိုသိရပါတယ် view ရင်းတောင်မဲ့အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်အပါအဝင်နယ်စပ်တစ်လျှောက်မှာလှုပ်ရှားနေတဲ့ကြားဖြန့် online လေလေဂိုင်းပေါင်း36ဂိုင်းကိုထိုင်းနဲ့တရုတ်နှစ်နိုင်ငံပူးပေါင်းနှိမ်နှင်းရေးအတွက်အဖွဲ့ဝင်15ဦးပါတဲ့တရုတ်နိုင်ငံကအာဏာပိုင်အဖွဲ့ဟာထိုင်းနိုင်ငံကိုရောက်ရှိလာခဲ့ပါတယ်ဒီအဖွဲ့ကိုတရုတ်ပြည်သူ့လုံခြုံရေးဌာနလက်ထောက်ဝန်ကြီးမစ္စတာလူဆောင်ကြီးကဦးဆောင်လာခဲ့တာပါထိုင်းဆိုရရဲ့တော်ဝင်ရဲတပ်ဖွဲ့ရဲ့ရဲချုပ်ထက်ချိုင်းဖတ်တနီလာဘတ်နဲ့အတူထိုင်းဆိုရတာဝန်ရှိသူတွေကလက်ခံတွေ့ဆုံခဲ့ပါတယ်အခုလိုမျိုးထိုင်းနဲ့တရုတ်နှစ်နိုင်ငံဟာမြဝတီဘက်ကကြားဖြန့် online လိမ်လည်ကိုင်းတွေကိုနှိမ့်နှင်းရေးဆွေးနွေးတာဟာပထမဦးဆုံးချိန်ဖြစ်တယ်လို့လည်းထိုင်းသတင်းတွေကဆိုပါတယ်။တရုတ်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဟာ online လိမ်လည်ကိုင်းတွေလှုပ်ရှားနေတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်ကိုတွားရောက်လေ့လာမှာဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ထိုင်းအစိုးရရဲ့တော်ဝင်ရဲတပ်ဖွဲ့ရဲ့ရဲချုပ်ထက်ချိုင်းဖတ်တနီလာဘတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ်အခုတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့ကြတာကတော့ကြားဖြန့်လိမ်လည်ဂိုင်းတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒီဂိုင်းတွေဟာတရုတ်နိုင်ငံသားတွေကဥဆောင်လုပ်ကင်နေတာဖြစ်ပြီးထိုင်းနယ်မြေကိုဖျက်မဲဆောက်ကနေမြဝတီဘက်မှာအခြေစိုက်ပြီးလိမ်လည်နေတာတွေကိုအ мян ဆုံးရပ်တန့်အောင်ကျွန်တော်တို့လှုပ်ဆောင်သွားမှာပါဆိုပြီးပြောသွားခဲ့ပါတယ်လေလေဂိုင်းနေထံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားတွေကိုကယ်တင်ဖို့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့အွန်လိုင်းယာစွေမှုများပပျောက်ရေးတရုတ်နဲ့ထိုင်းပူးပေါင်းဆောင်ရွက်ရေးညှိနှိုင်းရေးစင်တာတည်ထောင်ဖို့တွေလည်းပါဝင်တယ်လို့ဆိုပါတယ်တရုတ်ဝန်ကြီးကတရုတ်အွန်လိုင်းလေလေဂိုင်းပေါင်း36ခုရှိတဲ့အကြောင်းပြောဆိုခဲ့ပြီးအဲ့ဒီဂိုင်းတွေဟာဝန်ထမ်းသသိန်းကျော်နဲ့လဲပတ်နေတာမို့ရက်တက်အောင်လှုပ်ဆောင်ပေးဖို့အတွက်ထိုင်းဘက်ကိုတောင်းဆိုထားတယ်လို့လည်းဆိုပါတယ်အွန်လိုင်းလိမ်လည်ကိုင်းနဲ့ပအဝင်ပတ်သက်နေသူတွေကိုအမြင့်ဆုံးပြစ်ဒဏ်ပေးဖို့ကိုလည်းထိုင်းအစိုးရကဇန်နဝါရီလ28ရက်နေ့မှာထုတ်ပြန်ခဲ့ပြီးဘဏ်ငွေသွင်းငွေထုတ်ကိစ္စတွေအင်တာနက်ကနေဆက်သွယ်ရေးစနစ်တွေကိုပုံမိုတင်းကျပ်သွားမယ်လို့လည်းဆိုပါတယ်ကောစင်တာလို့ခေါ်တဲ့အွန်လိုင်းလိမ်လည်ကိုင်းနဲ့ပတ်သက်နေသူတွေကိုဖမ်းမိရင်ဘဏ်ငွေ5သန်းအထိဒဏ်ကြေးပေးရမှာဖြစ်ပြီးထောင်ဒဏ်5နှစ်အထိအပြစ်ပေးအရေးယူခံရမယ်လို့လည်းထုတ်ပြန်ခဲ့ပါတယ်နောက်ဆုံးသတင်းတွေအရအွန်လိုင်းလိမ်လည်ကိုင်းမှာရောင်းစားခံရတဲ့တရုတ်ပါဝင်နိုင်ငံသား60ကျော်လဲဒီရဲ့ပိုင်းတွင်မြန်မာဘက်ကနေပြန်လွတ်မြောက်ဖွယ်ရှိတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်ရှင်